Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ไคโลเมตร32กิโลเฮิร์ตซ์9303ญาเน9383ญาไคโลเมตร51กิโลเฮิร์ตซ์5885รูก็นี่ท้ายใหญ่น้าเซนနိုင်တယ်လို့ရုပ်တံကားပါရှူစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကမ္ဘောဒီးယားနိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေအတွက်စစ်ကောင်စီအကြီးအကဲကိုမဖိတ်ပါဘူးတော်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့အာဂနိမှုနမှုအတွေ့ဒီကနေ့နောက်ဆုံးကြားနာခဲ့ပါတယ်ဂျပန်နိုင်ငံအပေါ်ဖြတ်ပြီးမြောက်ကိုရီးယားကဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့ပါတယ်ဒီလိုသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးတော့မှာပါခင
်ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနားဆင်ရမယ်ထိတ်တန်းရောက်သတင်းတွေကတော့သခိုင်းတိုင်းကဏီနဲ့ဆလင်းကြီးမြို့နယ်တွေကကျေးရွာနှစ်ဓာစင်ကျော်ကပြည်သူတွေဟာမြမစစ်တပ်ကနေနေမြေရှင်းလင်းရေးထိုးစစ်ဆင်လာတဲ့အတွက်တိမ်းရှောင်ထွက်ပြေးနေကြရပါတယ်
ကောင်းလို့စတုံးကြီးစစ်တေးမောလာတယ်သူကချက်ကိုရိတ်ခါအဲ့လိုမျိုးပို့တယ်အဲ့ကျတော့နမ်းနေပါတယ်ဆိုရင်ကျိုးပစ်တယ်ဒီနောက်မြေဒေးတွေပါတယ်ကတော့စစ်တေးမြေပြည်အကုန်ဂျွာတွေအကုန်လုံးကတော့ရှောင်နေရပေါ့
မုတ်သောကျေးရွာကံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရခိုင်ဘက်မှာတော့စစ်ဘေးရှောင်နေနေရပြန်မှုစစ်တပ်ကဖိအားပေးနေပါတယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းပြောင်းလဲဖို့ပြင်ဆင်နေပါတယ်ဗမာပြည်နယ်ဖွဲ့နိုင်မှု SSPP ရဲ့တင်ပြချက်ကိုတော့စစ်ကောင်စီကပယ်ချလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်မယ်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောဆိုတာကိုကိုကပီ The Phnom Penh Post သတင်းစာမှာရေးပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲအစည်းအဝေးတက်ရောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ဒူရီက The Phnom Penh Post သတင်းစာကိုပြောကြားခဲ့တာပါတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအာဆီယံအတွင်းရေးမှူးချုပ်နဲ့ဆွေးနွေးပွဲနိုင်ငံတွေဒေတာရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ပြီးပြီလို့သူကပြောဆိုပါတယ်မြန်မာနိုင်ငံရဲ့အကြအတဲတွေဖြည့်ဆည်းရေးအာဆီယံရဲ့ပုံသဘောတူညီချက်တွေအကောင့်ထည့်ဖော်ဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေပြီးနိုင်ငံရေးဖိနှိပ်မှုတွေရှေ့တိုးလှုပ်ဆောင်နေချိန်မှာပဲမြန်မာကောင်းဆောင်တွေကိုအာဆီယံထိပ်သီးဆွေးနွေးမဖိတ်ဖို့ကမ္ဘောဒီးယားနိုင်ငံကဆက်ပြီးတော့ဆုံးဖြတ်လိုက်တာပါ။အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုထောက်ခံတဲ့သူအဖြစ်အများအမြင်မှာကိုလိုလားပုံမရဘူးလို့မဟာဗျူဟာလေးလာရေးမဲကောင်ဌာနသုတေသီတူဖြစ်တဲ့သုံးမန်ဒါဝစ်ကတုံ့တက်တာကိုဒါဖနမ်ပင်ပို့သတင်းစာကရေးပါတယ်။အကြိမ်40နဲ့41ကြိမ်မြောက်အာဆီယံအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအပြင်အရှေ့အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့ဒေတာရီနီနိုဖလော်ဘဲတွေကိုနိုဝင်ဘာလဒုတိယအပတ်အတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။နိုင်ငံတော်အတိုင်းအမြင်ကပုံကူတောင်းဆန်းစုကြည်တရားရင်ဆိုင်နေရစေအမှုတွေလည်းကနောက်ထပ်အဂတိအမှုနှုတ်မှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပိသက်အမိန့်ချမှတ်သွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ွက်ကပြောပါတယ်။တောင်းဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကို Rocky G Foundation အတွက်လက်ခံရယူခဲ့တဲ့ဆိုပြီးစစ်ကောင်စီကအခုလိုတရားစွဲဆိုထားခဲ့တာဖြစ်ပါတယ်။ဒေါ်လာ5သိန်းခွဲကိုဒေါအောင်ဆန်းစုကြည်က2ကြိမ်ခွဲလက်ခံယူခဲ့တဲ့အတွက်အမှုကိုနှမှုနဲ့ဆွဲဆိုထားလို့သိရှိရပါတယ်။အမှုတွေနဲ့ပတ်သက်ပြီးဒီနေ့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကတရားရုံးမှာအပိသက်လျှောက်လွှဲချက်ပေးခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းရှင်မောင်ဝဲအင်းနဲ့သူတော်ဘောဆန္ဒအရလှူဒန်းခဲ့တာကြောင့်ပြစ်မှုကင်းရှင်းကြောင်းရှင်းလင်းတွေဘက်ကလျှောက်လွှဲချက်ပေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့သတင်းပတ်ရုံးချိန်မှာဆွဆွဲချက်တွေအကုန်လုံးကိုညှင်းဆုပ်ခဲ့တယ်လို့တရားရုံးနဲ့နှိစပ်သူတွေကပြောပြပါတယ်။အမှုကိုရုံးတင်စစ်ဆေးရမှာအပြင်ကလူတွေသတင်းဌာနတွေလာရောက်ခွင့်မရှိသလိုရှေ့နေတွေကိုလည်းအမှုအကြောင်းပြောဆိုခွင့်ပိတ်ပင်ထားပါတယ
်။ရိုဟင်ဂျာဒုက္ခသည်တွေတင်ဆောင်လာတဲ့လက်တစည်းဟာရာသီဥတုဆိုးရွားတာကြောင့်ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းအပြင်မှာအင်္ဂါနေ့ကတိတ်မောက်ခဲ့ပြီးအနည်းဆုံးလူ12ဦးတည်းမှလည်းပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီငါးဖမ်းလေဟာမနေ့အစောပိုင်းထွက်ခွာပြီးမလေးရှားနိုင်ငံသွားဖို့ဦးတည်ထားတာဖြစ်ပါတယ်။ ပင်လာပင်လေအော်ရလေတိမောက်ခဲ့တဲ့နောက်ကေဇေရစ်တင်မောနစင်းနဲ့အသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်နေပါတယ်ဒီလေမှာရိုဟင်ဂျာဒုက္ခသည်35ယောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးစုစုပေါင်း39ဦးတင်ကယ်ဆယ်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ပြောခွင့်ရ L အမင်းက AFP သတင်းဌာနကိုပြောပါတယ်တိမောက်တဲ့ဒီလေဟာမထွက်ခွာခင်ကန်ယိုဒန်မြို့တွေကခီးစည်တွေကိုခေါ်ယူပြီးလေပေါ်မှာလူ90တဲ့မင်းနဲ့ပါတယ်လို့ကန်ယိုဒန်တပ်မမူအရှိကအမေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တန်းဝန်းကျင်ခိုးလုံနေတဲ့ဒုက္ခသည်စခန်းတွေရှိရာ Cosses Bazaar ခရိုင်တောင်ပိုင်းနားမှာလေကတိမ်မောက်ခဲ့တာဖြစ်ပါတယ်ဒီဒုက္ခသည်အများစုဟာမြန်မာနိုင်ငံတွင်းစီရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းချောင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာပြန်မေးဆွဲအာရမအလုတ်ခိုင်းခံရနိုင်မှုနဲ့ဆက်နွယ်ပြီးအလုတ်ကိုရှာပေးတဲ့ပွဲစားနှစ်ယောက်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းရာဇဝတ်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းဒီကနေ့ထုတ်တဲ့ Hindustan သတင်းစာမှာဖော်ပြပါတယ်အဖက်ခါသူနှစ်ဦးဟာပြီးခဲ့တဲ့သတင်းဘက်ကဒေါင်ဂရီမြို့ကနှစ်ဦးကိုမြန်မာနိုင်ငံမှာခေါ်သွားခဲ့ပြီးထိုင်းနိုင်ငံပို့ခဲ့တဲ့လုပ်ပွဲစားတွေဖြစ်ပါတယ်တခြားအိန္ဒိယနိုင်ငံသားအများအပြားကိုလည်းအလားတူအလုပ်ကိုင်ရှာပေးမယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကိုပို့ခဲ့တယ်လို့အိန္ဒိယရဲတွေကယုံကြည်ထားပါတယ်အိန္ဒိယနိုင်ငံသားတွေကိုထိုင်းနိုင်ငံမှာလက်ကကောင်းတဲ့ IT နည်းပညာအလုပ်တွေရမယ်ဆိုပြီးခေါ်ယူခဲ့ပြီးတဲ့နောက်မြန်မာနိုင်ငံထိုင်းနယ်စပ်မြောက်ပြည်မြို့အနီးမှာစိုက်ဘာရာဇဝတ်မှုကျူးလွန်ခဲ့တဲ့အလုပ်တွေခိုင်းစေခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကလည်းအိန္ဒိယသတင်းစာတွေမှာရေးခဲ့ပါတယ်။အဖမ်းခံထားတဲ့အိန္ဒိယနိုင်ငံသား300လောက်ထိရှိမယ်လို့အိန္ဒိယသတင်းစာတွေကရေးပြီးမြောက်ပြည်မြို့အနီးရွှေကုတ်ကိုမြို့တင်မှာ KK Park ရာဇဝတ်ခိုင်းအဖွဲ့ကဖမ်းဆီးထားတယ်လို့လည်းအိန္ဒိယနိုင်ငံထုတ် The Times of India သတင်းစာကရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတာဝန်ကတော့အိန္ဒိယနိုင်ငံသားတွေပြန်လွတ်ပေးရေးဆက်လက်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းနိုင်ငံအတွင်းဆန္ဒခံယူပွဲပြုလုပ်ပြီးတင်းယူထားတဲ့ဒေသလေးခုကိုရုရှားပိုင်နယ်မြေတွေအဖြစ်ရုရှားအထက်လွှတ်တော်ကဒီကနေ့မဲခွဲအတည်ပြုလိုက်ပါတယ်။အဲဒီလိုယူကရိန်းနယ်မြေတွေကိုအာရမတင်းယူခဲ့တဲ့လို့ရအပေါ်အနောက်ဥစုနိုင်ငံတွေကပြစ်တင်ဝေဖန်လိုက်ပြီးဒီလို့ရဟာအန်ဒီယေမြားပြီးဥပဒေကြောင်းအရတန်ဖိုးမရှိတဲ့လို့ရဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေကတိမ့်ပိုက်ထားတဲ့အဲဒီဒေသလေးခုမှာရုရှားတို့အစိုးရဆန္ဒခံယူပွဲကျင်းပပြီးရုရှားအောက်လွှတ်တော်ကအဲ့ဒီဒေသတွေဟာရုရှားပိုင်နယ်မြေအဖြစ်မဲခွဲအတည်ပြုပေးပြီးလဲဖြစ်ပါတယ်အဲ့ဒီဆန္ဒခံယူပွဲဟာအထမလုံဆောင်ခဲ့တဲ့ဆန္ဒခံယူပွဲဖြစ်ပြီးဒွန်ညက်စ်လူဟန်စက်ဇပိုရီဇီယာနဲ့ခါဆွန်ဒေသတွေကလူထုတွေရဲ့သဘောဆန္ဒမပါဘဲလုံဆောင်ခဲ့ခြင်းဖြစ်တယ်လို့ယူကရိန်းအစိုးရကပြောပါတယ်တခြားတိုင်းပြည်တစ်ခုကနယ်မြေတွေကိုချင်းချောက်သိမ်းယူသိမ့်ပိုက်တဲ့လောက်ရဟာကုလသမဂ္ဂရဲ့ပြည်ရင်စာချုပ်နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါရခင်ဗျာ
။မြောက်ကိုရီးယားကအမျိုးအစားမသိသေးတဲ့ပယ်ထိန်တပ်ဒုံးကျည်တစ်စင်းကိုဂျပန်နိုင်ငံအပေါ်ကိုကျော်ပြီးပြစ်လွတ်ခဲ့တဲ့အတွက်မြောက်ပိုင်းကဟိုကိုင်ဒိုနဲ့အေဝမိုရီခရိုင်တွေမှာလူတွေကိုအင်္ဂါနေ့မနေ့ကဘေးကလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ဒီလိုပြစ်ခတ်တာဟာရက်ဆက်ရက်ကားတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုပြောပါတယ်။
私の方からはこの事態を受けて落下物等による被害がないかの確認
リーチェネ類を動員ねあねじゃらでレネちゃん滅死けた類を失せぼあそわを捻じゃたばれあちゃれ類を捻捻ささ疏送投達び山や丹比類ね普邦騒えぽ票たばれဒီနောက်မှာတော့အမျိုးသားလုံခြုံရေးကောင်စီကိုချက်ချင်းခေါ်ယူပြီးသတင်းချက်လက်တွေကို疏送投達မှာပါလို့ပြောသွားခဲ့တာပါဒုံးကြီးကမနေ့9:22မိနစ်ကပြည့်လွတ်ခဲ့တာဖြစ်တယ်လို့ဂျပန်ဆွေအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဇုမတ်ဆူနိုကသတင်းတောက်တွေကိုပြောပါတယ်။နောက်22မိနစ်အကြာမှာဂျပန်နိုင်ငံရဲ့အရှိဘက်ကန်းကစီးပွားရေးဆောင်အပြင်ဘက်ပစိဖိတ်ပုတ်တရားတွေကိုကျသွားခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့ကပြစ်ထုတ်ခဲ့တဲ့ဒုံးကျည်ဖြစ်ပုံရတဲ့ဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်သုံးဖို့ဆုံးဖြတ်ခဲ့ရင်မဟာမိတ်တွေကပြက်ပြက်သားသားထူးထူးကဲကဲတုံ့ပြန်သွားမယ်လို့စနေနေ့ကကျင်းပခဲ့တဲ့လက်နက်ကိုင်တပ်ဖွဲ့များနဲ့အခမ်းအနားမှာတောင်ကိုရီးယားသမ္မတယုန်ဆုပ်ယောကပြောကြားခဲ့ပါသေးတယ်။
2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပညာရှင်3ဦးပူးတွဲရရှိကြောင်းဆုရွေးချယ်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ
် The Royal Swedish Academy of Sciences has this morning decided The award the 2022 Nobel Prize in Physics.
ယူပဗေဒဆိုင်ရာနိုဘယ်ဆုကိုပြင်သစ်နိုင်ငံသား Alain Aspect, အမေရိကန်နိုင်ငံသား John F. Clauser နဲ့ Austria နိုင်ငံသား Anton Zeilinger တို့သုံးဦးပူးတွဲချီးမြှင့်လိုက်ကြောင်း Nobel ဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာပါ။သူတို့သုံးဦးကရှုပ်ထွေးတဲ့အခြေအနေတွေမှာရှိတဲ့အမုံအမွားတွေရဲ့ချိတ်ဆက်ရော့ရှက်နေပုံကိုလေ့လာခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့လေ့လာတွေ့ရှိချက်ကကွမ်တမ်ယူပဗေဒနည်းပညာအတွက်ခေတ်သစ်ကိုဖော်ဆောင်ပေးနိုင်တဲ့အခြေခံအုတ်မြစ်ဖြစ်တာကြောင့်အခုလိုဆုချီးမြှင့်တာဖြစ်တယ်လို့ရွေးချယ်ရေးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့2021ခုနှစ်တုန်းကလည်းယူပဗေဒဆိုင်ရာနိုဘယ်ဆုကိုဥရုယတီပြောင်းလဲမှုကိုလူတွေပိုပြီးသိရှိနားလည်အောင်ဆွမ်းဆောင်ပေးခဲ့ကြတဲ့ပညာရှင်၃ဦးပူးတွဲရရှိခဲ့ကြပါတယ်။ဒီဆုအတွက်ဆုငွေဆွေရင်ကိုရိုနာ၁၀သန်းဒေါ်လာ9သိန်းနီးပါးချီးမြှင့်ခံရမှာဖြစ်ပါတယ်။ကာယောဂါကြောင့်နှစ်ကြာဆိုင်းငံ့ထားတဲ့နိုဘယ်ဆုပေးပွဲကိုဒီနှစ်မှာတော့ဒီဇင်ဘာလ10ရက်နေ့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာလူကိုရိုင်ချီးမြှင့်ပေးသွားဖို့စီစဉ်ထားပါတယ်။ဓာတုပေရဆိုင်ရာနိုဘယ်ဆုကိုမနက်ဖြန်ဗုဒ္ဓဟူးနေ့စာပေဆိုင်ရာဆုကိုကြာသာပတေးနေ့နဲ့စီးပွားရေးဆိုင်ရာဆုကိုလာမယ့်တောက်ကြနေ့တို့မှာအသီးသီးကြေညာသွားမှာဖြစ်ပါတယ်ခင်ဗျာ
။စနေနေ့တော့ဘောလုံးကွင်းထဲကိုမျက်ရည်ပုံပစ်ခဲ့ရမှာတူးကိုတူးနင်းမိထိခိုက်မိပြီးအနည်းဆုံးလူ125ယောက်တေဆုံးခဲ့တဲ့အတွက်အင်ဒိုနီးရှားရဲချုပ်နဲ့တာဝန်ရှိသူ6ယောက်ကိုတနင်္လာနေ့ကရာထူးကဖယ်ရှားလိုက်ပါတယ်။တခြားတာဝန်ရှိသူ18ယောက်ကိုလည်းစစ်ဆေးနေဆဲဖြစ်ပါတယ်။ဘောလုံးပရိသတ်1000လောက်ကရှိုင်းကြီးအနေဝက်ဖျောင်းနိုင်ထွန်းကြပြီးတေဆုံးသွားတဲ့သူတွေအတွက်အမတ်တရဆူတောင်းပွဲတက်ကိုတနင်္လာနေ့ကဂျာကာတာကဘောလုံးကွင်းတစ်ကွင်းမှာကျင်းပခဲ့ကြပါတယ်။ရဲကမျက်မြင်သက်သေတွေကိုစစ်ဆေးနေတဲ့အပြင်ကွင်းရဲ့အတွင်းနဲ့အပြင်မှာရှိကြတဲ့လုံခြုံရေးကင်မရာ32လုံးနဲ့တေဆုံးတာရသူတွေရဲ့ဖုန်းကိုလုံးကိုလည်းကြည့်ရှုစစ်ဆင်နေတယ်လို့အမျိုးသားရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။လုံချိုရေးအစည်းအဝေးကိုပြန်လည်သုံးသပ်နေစဉ်တွင်ဘောလုံးပွဲတွေကိုရပ်ဆိုင်ထားဖို့အင်ဒိုနီးရှားတပ်ပရာဂျိုကိုဗီဒိုတို့ကအမိန့်ထုတ်ထားပါတယ်။ဘောလုံးဖွဲ့ချုပ်ကလည်းဒီဘောလုံးရာသီမှာအရီမာအသင်းကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ပိတ်ပင်လိုက်ပါတယ်။
အော်တိုဘာလာကိုလေးရက်အင်္ဂါညရဲ့ထိတ်တဲရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကန်ဒီနဲ့ဆလင်းကြီးကကြီးရွာနှစ်ဒါဇင်ကျော်စစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းကိုပြောပြပေးကြပါမယ်။စကိုင်းတိုင်းအတွင်းကဏီမြို့နယ်ဆလင်းကြီးမြို့နယ်တွေမှာအောက်တိုဘာလ3ရက်နေ့မနေ့တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတာကြောင့်ဒေသခံကျေးရွာတွေကရွာသူရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်ပြီးတော့ထွက်ပြေးနေကြရပြန်ပါတယ်။ကဏီမြို့နယ်ကကျေးရွာ15ရွာထပ်မံနဲ့စစ်ရှောင်နေကြရတယ်လို့ဆလင်းကြီးမြို့နယ်မှာလည်း17ရွာထပ်မံနဲ့စစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ရုတ်တရက်နယ်မြေရှင်းလင်းရေးစစ်တပ်ရဲ့ထိုးစစ်ဝင်လာတာကြောင့်ပြင်ဆင်ချိန်မရပဲရွာသူရွာသားတွေထွက်ပြေးနေကြရတာပါ ကဏီနဲ့ဆလင်းကြီးမြို့နယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်ရင်ချင်းနိုင်ကတင်ပြပေးထားပါဗျ။အ
ောက်တိုဘာလ3ရက်မနေ့ကစစ်တပ်ရဲ့ရေရင်တွေ73စီးထက်မနည်းကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းမူတော်ကျေးရွာခံတအုပ်က VOA ကိုပြောပါဗျ။မြစ်ဘေးမှာနေထိုင်တဲ့ကျေးရွာပေါင်း15ရွာထက်မနည်းအခုချိန်ထိနေအိမ်တွေကိုမပြန်နိုင်သေးပဲတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်။စစ်ကြောင်းကဆက်နေနေတဲ့သူတို့ဖလက်တွေအကုန်လုံး73ပြီးစစ်ပင်းမောလာတယ်။သူတို့ဖက်ကိုရိခါအဲ့လိုမျိုးပို့တယ်။အဲ့ကြတော့နန်းနေပါရဲ့ဆိုရင်သူတို့ပြစ်တယ်ပြီး။နောက်မြေဒေးရွာတွေကတော့စစ်ပင်းမြစ်ပြီးအကုန်ရွာတွေအကုန်လုံးကတော့ရှောင်နေရပေါ့။သူတို့ကလက်နဲ့ကြီးနဲ့အကုန်လုံးပြစ်ခတ်အဲ့လိုမျိုးလောက်တာဆိုတော့အကုန်လုံးဒီရိုးတစ်ဆောက်ကတော့ရွာတွေကတော့အကုန်ဆောင်ရတာရှင်။လနဲ့ကြီးတွေနဲ့သူတို့ကစစ်သင်းမောင်းကလည်းလနဲ့ကြီးနဲ့ပြည်တယ်ဆိုရင်အဝေးရောက်တယ်လေအဲ့ဒါကျွန်တော်တို့ပြေးရ
စစ်ဘေးရှောင်တွေအများစုဟာနီးစက်ရာကျေးရွာနေအိမ်တွေစာတင်ကျောင်းတွေနဲ့တချို့ကတောတောင်တွေထဲမှာပုံခိုနေရပါတယ်တောတောင်တွေထဲမှာကလေးတငယ်တွေချင်းတွေကြိုက်လို့ရာသီတုပ်ကွေးရောဂါဖြစ်တာတွေဖျားနာတာတွေရှိနေတယ်လို့လည်းသူကပြောပါတယ်ဒေတာကန်တယောက်ကတော့စစ်တဲ့အာနာသိမ့်ပြီးနောက်ပိုင်းနယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေရောက်လာတိုင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒီတစ်ချိန်နဲ့ဆို25ချိန်ထဲမှနည်းရှိနေပြီလို့ပြောပါတယ်ကြိုတင်စုစည်းထားတဲ့ရိတ်ခါတွေမရှိတာကြောင့်အချင်းချင်းစားရေးတောက်ရေးတွေမျှဝေစားတောက်ကြရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ
်စားတာတောက်ရတာကျတော့တိတ်စင်မပြေချောက်ပေါ့အခုလိုစေးချောင်းနေချင်းဆိုပို့ဆိုးတာပေါ့ပြီးကြတော့အကျိုးလဲဝယ်မထားရဲဘူးမရဲကျိုးဝယ်ထားလို့ကိုယ့်အိမ်ဒီမှာဆိုချစ်ချစ်ချစ်ချောက်ထုံးရင်မီးတွေပါလေရှို့တယ်ကျမတို့ယာရီဆိုနှစ်ခါပြန်ပြီးရှို့ခံရတယ်လေအဲ့ကြတော့ပို့လဲဝယ်မထားရဲဘူးကိုလူဒီကအမြလိုက်ဒီကမြလိုက်အဲ့လိုမျိုးမျှစားရတယ်ပေါ့
စစ်ဘေးရှောင်တွေထဲမှာကျန်းမာရေးမကောင်းလို့တခြားသူတွေကတည်ယူပြီးတော့အသက်ဘေးလွတ်အောင်ပြေးလွှားခဲ့ရသူတွေလည်းရှိပါတယ်
ထက်ထဲရတာအများကြီးရှိရတယ်မိုးတွေကယွာဒီကလေးဖြတ်ထားတဲ့လူလဲဆိုတော့သွားရလဲကလေးတွေပွေပြီးကြေးရတာမလွယ်ဘူးသွားရနိုင်ရလဲစိန်ခုံမှုတွေကတော့နည်းဘူးအလုတ်ကင်မရှိလို့စားရတော့ရတာအဲ့မလွယ်ဘူးလားနေရောပေါ့တော့အများကြီးပါပဲ
ဆလင်းကြီးမြို့နယ်မှာလဲအောက်တိုဘာလ3ရက်နေ့ကညောင်ပင်ကြီးရွာရဲစခန်းကနေဈေးထွက်ဝယ်တဲ့ရဲလေးယောက်ကိုလက်နက်ကင်အဖွဲ့တစ်ခုကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဘက်ကအင်အားတော်တော်များများတုံ့ပြန်ထိုးစစ်ဆင်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခိုက်ခံခဲ့ရတဲ့ရဲလေးယောက်တိတ်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောဆိုတာနဲ့ပတ်သက်လို့တရားအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီတိုက်ခိုက်မှုအပြီးမြို့နယ်တွင်းကရွာတော်တော်များများစစ်ဘေးရှောင်နေရတယ်လို့လည်းဒေသခံတယောက်က VOE ကိုပြောပါတယ
်အောက်တိုဘာ3ရက်နေ့ကနောက်မီစကန်နေပြီးတော့ဈေးထွက်ဝဲတဲ့ရေးလေးကောင်ကိုမိမတီအဖွဲကနေပြီးတော့တိုက်ခိုက်သွားပါတယ်ရေးလေးကောင်လုံးပြေးပါတယ်အဲ့တော့ကျွန်တော်ဘက်ကနေပြီးတော့စင်ရအများပြားနဲ့ချင်းနှမင်းနောက်ဘက်ကညောင်ကြီးတွိုက်ကိုစစ်ကြောင်းထိုးလာပါတယ်အနည်းနဲ့ရွာတွေကတော့တချို့ဆိုရင်ဗမာပြည်စင်ချင်းမရှိဘဲနဲ့အဝေးတို့စစ်ပေးဆောင်ရတယ်လည်းရှိတယ်ဗျအဲကျေးရွာပေါ်ကတော့ဆက်တဲ့ရွာလောက်ရှိမယ်ဗျ။အဲညောင်မကြီးနီးနန်းနင်းတော့ရေရွှေရင်လေးရေအမှတ်တုံးအမှတ်လေးရွာရှိတော်တိန်တော်အောင်ချမ်းစီတော်ကြီးရုံးမယူအဲ့ဒီရွာတွေဗျစီးရှောင်းနေရတယ
်။ကဏီနဲ့ဆလင်းကြီးမြို့နယ်အတွင်းကစစ်ရှောင်းတွေအတွက်စားနပ်ရိက္ခာနဲ့စေဝါအကူအညီတွေလိုအပ်နေတဲ့အကြောင်းလဲအကူအညီပေးနေသူတွေကဆိုပါတယ်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်လဲဒီလာပိုင်းတွင်ပိုးပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားသလိုနယ်မြေရှင်းလင်းရေးထိုးစစ်စင်တာတွေကိုလည်းခက်စိတ်စိတ်လှုပ်လာနေပါတယ်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြားမှာစစ်ပေးဆောင်တွေလည်းတိုးလာနေပါတယ်ရှင်
မြမစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတဲ့အတွက်ဒီကဏီနဲ့ဆလင်းကြီးကပြည်သူတွေစစ်ဘေးတန်းရှောင်နေရတဲ့အကြောင်းမတ်ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်စစ်ဘေးရှောင်နေနေရပြန်မှုစစ်တပ်ကနေဖိအားပေးနေတဲ့အကြောင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပေမဲ့လည်းစစ်ဘေးရှောင်စခန်းတွေမှာတန်းရှောင်နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေဒီလကုံနောက်ဆုံးထားပြီးကိုယ်နေရကိုပြန်ကြဖို့မြမစစ်တပ်ဘက်ကဖိအားပေးနေပါတယ်စစ်ဘေးရှောင်စခန်းတွေမှာခိုလုံနေတဲ့သူတွေကတော့လုံခြုံရေးအရာစိတ်မချသေးသလိုမြေမြုံမိုင်းအန္တရာယ်တွေကလည်းစိုးရိမ်နေကြောင်းနေရပြန်မှုမလွယ်သေးဘူးလို့ကူညီဆောင်ရှောက်ပေးနေတဲ့စခန်းတာဝန်ခံတွေကပြောပါတယ်ရခိုင်ဒေသစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုအလိမ္မာတင်ပြပေးထားပါတယ
်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်စခန်းမှာနေထိုင်နေဒေသခံရွာသူရွာသားတွေအခုလအောက်တိုဘာလအကုန်နောက်ဆုံးထားပြီးနေရပြန်ကြဖို့စစ်ကောင်စီဘက်ကဖိအားပေးတိုက်တွန်းနေတဲ့အကြောင်းစခန်းတာဝန်ခံတွေကပြောပါရယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာရှိတဲ့စစ်ပေးဆောင်စခန်းတာဝန်ခံတွေကိုအထွေထွေအုပ်ချုပ်ရေးမှုရုံးမှဒီကနေ့ခေါ်တွေ့ပြီးမိုးရသည့်အကုန်စစ်ပေးဆောင်တွေနေရပြန်ဖို့အတိပေးလာတယ်လို့စခန်းတာဝန်ခံတို့က VOA ကိုပြောပါရယ
်ဒီစစ်ဆောင်တွေဒီမိုးကုန်တာနဲ့သူတို့နေထိုင်တဲ့နေရကိုပြန်ရမှာပေါ့ဒီစစ်ဆောင်စခန်းကိုနေလာလဲကြာလာပြီဆိုတော့နေရပြင်ဖို့ကတော့မဖြစ်နိုင်ဘူးဘူလာရှိကတော့နေရပြင်ဖို့ဆိုတာကဒီနိုင်ငံရဲ့အခြေပေါ်မှာမုန်တယ်တာပေါ့နော်အခုကအခုလိုမျိုးပေါ့နော်နိုင်ငံရဲ့မတင်နေတဲ့ရှိမှာပေါ့နော်နေရပြင်ခိုင်းတာမျိုးတကယ်လို့မျိုးပြင်ခိုင်းရင်လည်းဟိုစစ်ဆောင်တဲ့အနေနဲ့တော့ဟိုပြင်ပြဖို့အနေနဲ့တော့မရှိဘူ
းစစ်ဆောင်လူဦးရေ3000ဝန်းကျင်ရှိထားတဲ့ကြောက်တော်မျိုးကစစ်ဘေးဆောင်စခန်းတစ်ခုမှာစက်တင်ဘာလတည်းတိုက်ပွဲအခြေအနေတွေကြောင့်လူဦးရေ900လောက်ထပ်တိုးလာပါတယ်စားနဲ့ရိတ်ခါလိုအပ်ချက်အတော်လေးလိုအပ်နေတဲ့အချိန်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လဲစစ်ရှောင်ဦးရေတစားထက်တစားထပ်ပြီးတိုးလာနေတယ်လို့ပြောပါရယ်တိုက်ပွဲအခြေအနေကြောင့်လုံခြုံရေးအကြောင်းပြပြီးလမ်းပတ်ဆက်သွယ်ရေးပိတ်ဆို့ထားတာကလည်းရခိုင်ပြည်နယ်မှာမကြခဏကြုံနေရပါတယ်ကုန်သွယ်ရေးပိုင်းကန့်သက်ခံနေရတာကလည်းဒေသရင်းနေထိုင်သူတွေအတွက်အခက်တွေ့နေရတယ်လို့စားနဲ့ရိတ်ခါကူညီသူတွေကပြောပါရယ
်ဖွင့်တာကတော့စစ်တွေကြောက်တော့လမ်းတွေအမ်းနဲ့ဖွင့်ထားတယ်လေကျန်တဲ့လမ်းတွေကတော့အကုန်လုံးပိတ်ထားတယ်ဒီတို့ကလေကျွန်တော်တို့စစ်တွေမောင်တော်စစ်တွေဘူးဒီတော်ဟောစစ်တွေမြောက်ဦးစစ်တွေပြီးတော့မင်းပြကျွန်တော်တို့ပေါ့နော် ကျောက်တော်ကနေပလဲဝါဆိုကိုစိုးတာပေါ့အကုန်လုံးကိုပိတ်ထားတာဘာမှတော်တော်များအောင်ကျွန်တော်တို့အလဲမိုင်းပြီးတော့စာမျက်ဣခါတော့အခက်အခဲတွေ့သွားပြီပေါ့ကျွန်တော်တို့ကအခုချိန်ကျတော့တောင်သူတွေချိန်မှာလဲဘားတွေကမကြံတော့ဘူးလीကျွန်တော်တို့ချိန်မှာရေရောတောင်သူအဲဒီမှာစပားတွေမကြံတော့အခုချိန်မှာလဲနေရောပိတ်လိုက်တော့ပုံပြီးတော့အခက်အခဲဖြစ်သွားပြီပေါ့
ရခိုင်အေအေတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လကစပြီးစစ်ပြေးဒုက္ခတွေ18,000ကျော်တိုးလာခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့အခုလအစီရင်ခံစာမှာဖော်ပြထားပါတယ်စစ်ပြေးရှောင်ဒုက္ခတွေကိုအတင်းအကျပ်ဖိအားပေးပြီးနေရက်ပြန်ခိုင်းတာတွေရှိနေပေမဲ့စစ်ရှောင်သူတွေကတော့လုံခြုံရေးအခြေအနေစိတ်မချတဲ့အတွက်အခက်အခဲတွေကြားနေရပြန်နိုင်သေးမှာမဟုတ်သေးတဲ့အကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒုက္ခသည်တွေကိုကူညီပေးနေသူတဦးကပြောပါတယ
်စစ်ဆောင်တွေရှိရောသူတို့က public ရှိနေရင်ဖက်ကလည်းတိုက်လို့မရဘူးဖက်ကလည်းတိုက်ပွဲပေါ်ဆောင်လို့မရတော့ဘူးအခြေအနေမျိုးဆိုတော့သူတို့ကအတင်းအဓမ္မပေါ့နော်ဖို့ဆိုပြီးတော့ပြန်ဆက်တယ်ဒါပေမဲ့ကျွန်တော်တို့ဒီ public တွေကအခုစစ်ဆောင်တွေကတော့မတော်ဘူးပေါ့နော်မိုင်းကြောက်ရတယ်နံပါတ်1နံပါတ်2ကနေခါဦးကစိတ်ထားတော့ကျွန်တော်ကနံပါတ်1ငလို့တင်ပါပဲနံပါတ်နံပါတ်2ဒီတိုက်ပွဲမှာဈာမှာဒီလိုလက်နက်ကြီးတွေကရန်သူရှိပေမဲ့လည်းဦးကဘာဖြစ်လဲဆိုတော့ရန်တန်းပစ်တာဟိုရန်တော့တိုက်ပွဲဖြစ်တာမဟုတ်ဘူးဒါပေမဲ့သူတို့ကနေတိုင်းလိုလိုကနေပြီးတောင်းတန်းပေါ်တွေကနေပြီးလက်နက်ကြီးနဲ့ပစ်နေတာဖိရှာနဲ့ပတ်တောင်းဟိုစစ်ဆောင်တွေကလုံးဝမတော်ဘူးဒါပေမဲ့ဒီစစ်ဆောင်တွေအခုစစ်ခန်းတွေမှာလည်းစစ်ဆောင်စခန်းတွေမှာပဲနေလို့ဖြစ်ပြီးတော့ဒီကဆုံးဖြတ်တာပေါ့နော
်။ကြားပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင်းထွက်ပြေးခိုလုံနေကြရတဲ့စစ်ရှောင်သူတွေကိုလည်းနေရက်ပြန်ဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းတုန်းကမြန်မာစစ်တပ်ဘက်ကအကြောင်းကြားတာတွေရှိခဲ့ပါတယ်။စစ်ရှောင်သူအများစုကတော့သူတို့ရဲ့နေရက်မှာတိုက်ပွဲတွေဆက်ရှိနေသလိုတချို့ကလည်းမိုင်းအန္တရာယ်ကြောင့်မပြန်ရဲကြသေးဘူးလို့အကူအညီလိုအပ်နေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူကတက်တန်းကျော်အထိရှိတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းတွေပြောင်းလဲဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့ပါတီအဖြစ်အများကနေသတ်မှတ်ပြောဆိုထားတဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာထိပ်ပိုင်းခေါင်းဆောင်အပြောင်းလဲလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပါတီရဲ့နှီးဆက်သူတွေကပြောပါရယ်လက်ရှိကျင်းပနေတဲ့ပါတီညီလာခံမှာပါတီဥက္ကဋ္ဌဦးတန်းထေဥက္ကဋ္ဌတာဝန်ကနေအနားယူသွားပြီးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ပိုင်းတွေကိုစစ်ဘက်ကနေပြီးတော့အနားပေးထားတဲ့သူတွေနဲ့အစားထိုးပြောင်းလဲဖို့မျှော်လင့်နေကြပါရယ်ဒီသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုမတ်ဤတန့်စင်ပြောပြပေးပါရှင်
ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တတိယအကြိမ်ပါတီညီလာခံကိုဒီနေ့အောက်တိုဘာလ4ရက်နေ့နဲ့5ရက်နေ့မှာနေပြည်တော်ကြက်ခိုင်ရေးရုံးမှာကျင်းပနေပါလေ။လက်ရှိပါတီဥက္ကဋ္ဌဦးတန်းထေပါတီဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တဲ့အကြောင်းပါတီဝင်တယောက်ဖြစ်တဲ့ဦးလှဆွေက VOA ကိုပြောပါလေ
။လက်ထက်ကတော့ရေးမှဆိုတာဦးတန်းထေကတော့ပြန်ပြီးတော့အဆိုမပြုဘူး။တန်တဲ့ဒီကတော့အဆိုပြုရပါတော့ဟိုဆိုပြီးလက်ထက်ကတန်တဲ့ဒီကအကုန်လုံးပြန်ပြီးအရေးခံပါဘူး။အဲ့တော့လက်ထက်ကကြရဲ့ဘယ်လိုဒီစီစီရှိရေးချေကထားပါလေအဲ့ဒါကိုတော့တူမတူဆိုပြီးတော့မေးပါတယ်ဆိုတော့ဥဒ္ဒရာဥဒ္ဒရာကတော့ပြန်ဆိုမပြည့်တဲ့ကြောင့်သူကတော့လောကလားလားပါ့ဆရာပြကြပါလေခင်ဗျာဟိုဥစဉ်ချင်းလာပြီးဆရာကလည်းလည်းကြတာရှိတော့မှာဆရာဟုတ်ပါ
ပါတီဥက္ကဋ္ဌဟောင်းဦးတန်းထေကတော့တာဝန်ကနေနှုတ်ထွက်တဲ့အပြင်ဘ ഹു အလုံးအမှုဆောင်နေရာကိုတောင်မှပြန်ပြီးတော့အရေးမခံတော့ဘူးလို့ပြောပါတယ်ဦးတန်းထေဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အချိန်မှာပါတီရဲ့မုံငွေအလွဲသုံးစားလှုပ်တာတွေအပြင်တဦးတဲ့သဘောနဲ့ပါတီစီမင်းအပြောင်းလဲလှုပ်တာတွေရှိတယ်ဆိုပြီးတော့အွန်လိုင်းမှာဝေဖန်ခံခဲ့ရပါတယ်ဒါပေမဲ့ဒီလိုအချက်တွေကြောင့်သူပါတီကနှုတ်ထွက်တာမဟုတ်ဘူးလို့ဦးတန်းထေကရှင်းလင်းသွားပါတယ်ပါတီဥက္ကဋ္ဌတာဝန်အပါအဝင်ပါတီဗဟုလုံးမှုဆောင်အဖွဲ့ဝင်တွေရဲ့နေရာတွေကိုပါတီညီလာခံအစီအစဉ်အရမနေ့ပြန်မှရွေးချယ်မယ်လို့လည်းညီလာခံတက်ရောက်သူတချို့ကပြောပါတယ်လက်ရှိတမတော်ဘက်ကလောလောလတ်လတ်အနာပေးလိုက်တဲ့စစ်ကောင်ဆောင်တွေကြက်ခိုင်ရေးပါတီဘို့အလုံးမှုဆောင်အဖွဲ့တွေမှာပါဝင်လာနိုင်ခြေရှိတယ်ဆိုပြီးတော့ပါတီတွေမှာမျှော်လင့်ထားကြပါတယ်။ပါတီဥက္ကဋ္ဌတဲ့အဖြစ်မကြသေးရင်တော့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးတာဝန်ကနေပြီးတော့အနားယူခဲ့တဲ့ဥခင်ကြီးဖြစ်နိုင်တယ်ဆိုပြီးတော့လည်းအများကခံမနေကြပါတယ်။ဥခင်ကြီးဟာဦးတန်းထေးကျမရေးဆောင်အနားယူခဲ့ပြီးတော့ပါတီညီလာခံမစခင်အထိကြက်ခိုင်ရေးပါတီရဲ့ယာယီဥက္ကဋ္ဌအနေနဲ့တာဝန်ယူထားခဲ့တာပါ။မကြသေးခင်ကမှတက်ကနေအနားယူလိုက်တဲ့စီရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ပြည်ထောင်စုဒုတိယဝန်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စိုးတို့ပါတီထိပ်ပိုင်းခေါင်းဆောင်နေရာမှာဝင်ရောက်လာနိုင်တယ်ဆိုပြီးတော့သတင်းထွက်နေပါလေ။ဒါနဲ့ပတ်သက်လို့လေပါတီဝင်တဦးဖြစ်တဲ့ဦးလာဆွေကအခုလိုပြောပါလေ
။ဒီစီရင်ရေးနဲ့တော့သူရောက်လာမယ်လို့ကျွန်တော်တို့သတင်းကြားတယ်။ဒါပါတီဆိုင်ရာကကြားတာပေါ့နော်။ဒီနေ့တော့သူတို့ကလည်းထိုင်လာတာမတွေ့ဘူး။လက်ရှိတော့ ဒါထိုင်ရမှာမသိဘူးအဲဒီကြောင့်ဒီလိုတော့သိရတယ်ဒီကြောင့်ဒီကောက်ခါကိုသွားပြန်ကြံလို့ကောင်းပါဘူးဘာလို့ပြန်ပြီးတော့ပါဒီမလာအောင်ဆိုတော့ဒီတက်ကြံလေးတယ်လို့ကြားတယ်အဲ့တော့ဟိုဒီလိုတော့သိရတော့ဒီကြောင့်ဒီကောက်တော့မရှိဘူးအဲလာပြီးတော့ဟိုပါဒီမှာကဝယ်ယူမဲ့သဘောရှိတယ်ဘာပါပါတော်နေပြင်းလဲဆိုတော့ကျွန်တော်တို့မကမ်းမှန်လေးဘူးလက်ထဲကမှအခြေပေါ်မှာပါခင်ဗျာဟုတ်
နေ့တာကျင်းပမယ့်နေ့လာခင်မှာပါတီထိပ်ပိုင်းတိုင်းနယ်ပြည်နယ်ခေါင်းဆောင်တွေအပြင်ပါတီစည်းမျဉ်းတွေတချို့ကိုပါပြင်ဆင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်။ရှင်းနှစ်ကျင်းပဖို့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတော့တပိတ်မှောက်ဖို့နိုင်ငံတကာအတိုင်းအဝန်ကတောင်းဆိုမှုတွေရှိနေပါတယ်။ဒါပေမဲ့လည်းကြန့်ခ
ေးကြပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အမျိုးသားဒဏ်ယူရေးအတွက်ဗမာပြည်နယ်ဖွဲ့စည်းဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကအကြသေးခင်တုန်းကနေပြည်တော်မှာကျင်းပခဲ့တဲ့အစည်းအဝေးမှာဆွေးနွေးတင်ပြတာကိုစစ်ကောင်စီဘက်ကလက်မခံတဲ့အကြောင်း SSPP ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါရယ်လေ့လာသူတွေကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတန်းတူအခွင့်အရေးအတွက်တိုင်းရင်းသားလူမျိုးစုတွေကြားမှာကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်မယ်လို့ပြောပါရယ်ကိုငင်းချမ်းပြောပြပေးပါရှင
်ရှမ်းပြည်တိုးတက်ရေးပါတီ SSPPဝါပြည်သွေးစည်းညွညွေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာစက်တင်ဘာလ26ရက်နေ့ကနေ30ရက်နေ့အထိစစ်ကောင်စီနဲ့ဒုတိယအကြောဖြစ်နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာဝါပြည်သွေးစည်းညွညွေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာဝါပြည်နယ်ဖွဲ့စည်းရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးတို့ကိုတင်ပြခဲ့ကြပါတယ်။ဒီတင်ပြချက်တွေကိုမူအားဖြင့်သဘောတူတဲ့အကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသားဒဏ်တူရေးအတွက်ဗမာပြည်နယ်ကိုဖွဲ့စည်းဖို့တင်ပြချက်ကိုစစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါဗျ။ဒီ
ဖယ်လွယ်သွားဖို့ပေါ့နော်။ဖယ်တော့ဖို့အတိတ်ကကဥမာပြည်ရှိဖို့လိုတယ်ပေါ့နော်။စိတ်ကြီးကခြင်းစိတ်ကြီးဘာခိုင်းစိတ်ကြီးအဲ့ဒီစိတ်ကြီးများစုပေါင်းပြီးမှပြည်တော်ပြည့်ရလာမလို့ဗျာအဲ့တော့ကျွန်တော်တို့အမျိုးသားတန်းလူရေးအတွက်ဒီဒီမာလူမျိုးတွေလည်းလဲစိတ်တစ်ခုကိုဖိုက်ပြီးတင်ကျွန်တော်တို့အမျိုးသားတန်းလူရေးနဲ့နောက်ပြီးကျွန်တော်တို့ဖယ်တွေစစ်ဆန်သွားဖို့ကအချိန်ပြည့်တယ်ပေါ့နော်ဒီမာဒီကိုမဖြစ်မလို့စိတ်ဖွဲ့ဖို့ပေါ့နော်အမျိုးလူအပ်ပါတယ်လို့ကျွန်တော်တို့ကပြင်ပြဆွေးနွေးသွားတယ်ဗျာအဲ့ဒါကြတော့ဒီလိုကလက်ခံ
နိုင်ငံရေးလေးလာသုံးသက်သူဦးအိမ်မောင်ကျော်ကတော့ဖက်ဒရယ်အရေးဒဏ်တူရေးအတွက်ဆိုရင်တိုင်းသားလူမျိုးစုတွေအကြားကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်ကြောင်းလည်းပြောပါတယ
်။လက်ရှိအချိန်မှာဒီတိုင်းဟာဒဏ်တူခွင့်လိုက်ရဖို့အတွက်ဆိုရင်ဖြစ်ရှိတစ်ခုလိုလိုရတယ်။အဲ့ဖြစ်ရှိလေးကတော့ဒီကြောင့်ဆွေးနွေးလို့ဒီကဒါလုံးဝမဖြစ်ကြဘူး။ဒီဘောင်ပြောပြီးတော့လက်ရှိကိုအနာဘိုင်းလက်ရှိဘာလို့ဖြစ်ဖို့လို့ဒီတိုင်းမှာဟိုသူကပြီးတော့ဒီကဟိုအိမ်ကဒီတိုင်းလက်ရလို့လို့လည်းရေးပြတာ။ဘမောဦးပြည်ကိုခိုင်းတယ်လေတက်ကလာပြည်ကမမော။ဟိုငေါ့ချေကလည်းကမ္ဘာကရှိပြီးဆိုရင်လည်းဒီတော့အင်အားစုတွေကမရှိအောင်ပြောနေတာလေ။ဟုတ်တယ်ကွာ။အဲ့တော့ဒီစကားအများကြီးကွက်နေဘူး။အများကြီးကွက်နေပြီဆိုတော့အဖြစ်ထုတ်ဖို့ရန်ခတ်ပါလား
။စစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကို NCA အပြည့်ရစာချုပ်နဲ့2008အခြေခံဥပဒေနဲ့အညီဆောင်ရွက်နေကြောင်းထုတ်ပြန်ထားပြီးတော့ဆွေးနွေးပွဲကိုမတက်ရောက်သေးတဲ့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ခေါ်ထားပါဗျ။ Federal အခွင့်အရေးပေးအပ်ရာမှာဖြစ်သင့်ဖြစ်တိုက်တဲ့အခွင့်အရေးသာပေးအပ်မှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွတ်တော်လမ်းကြောင်းကသာပြင်ဆင်နိုင်မှာဖြစ်ကြောင်းစစ်ကောင်စီအကြီးအကဲကတိုင်းသားအဖွဲ့စည်းတွေနဲ့မကြသေးခင်ကနေပြည်တော်မှာတွေ့ဆုံတဲ့အချိန်ပြောဆိုထားပါဗျ။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့NCA အပြည့်ရစာချုပ်ကိုပြစ်ပယ်လို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်။ KNU ကရင်, KIO ကချင်, KMPP ကရင်နီ, CNF ချင်း, PSLF, DNLA တောင်ပလောင်, ULA, AA ရခိုင် MNDAA ကိုကန့်အဖွဲ့တွေကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုမတက်ရောက်ခဲ့ပါဘူး။အရင်ကအပြည့်ရစဲရေးသဘောတူခဲ့တဲ့ဒေသတော်တော်များများမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေလည်းပြန်လည်ဖြစ်ပွားနေပါတယ်။
ကိုငင်းညာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်
လက်ပြချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ် VOA ကနေည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ31 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြင်ကွင်းကျယ်မှတ်စုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတူတွေကမ္ဘာတစ်လွှားခီးသွားအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုလိုမျိုးအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဩစတေးလျနိုင်ငံရေးဆိုင်ရာသတင်းဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဩစတေးလျနိုင်ငံရဲ့နိုင်ငံရေးလောကမှာဌာနေတိုင်းရင်းသားတွေရဲ့အတန်တွေတရားဝင်ပါဝင်လာနိုင်ရေးပြည်သူ့ဆန္ဒခံယူပွဲတရက်ကျင်းပဖို့ပြင်ဆင်နေပါတယ်ဒီလိုဆန္ဒခံယူပွဲကျင်းပမှသာလျှင်တန်းတူညီမျှမှုမရှိတဲ့ယာရုနေရာခွဲဝေရေးကိစ္စတွေမှာအထောက်အကူဖြစ်လာစေမယ်လို့တက်ကြွလှုပ်ရှားသူတွေကယုံကြည်ပါတယ်ဒါပေမဲ့လည်းအစိုးရရဲ့အကြံပြုချက်ကိုလူတိုင်းကသဘောတူလက်ခံကြတာတော့မဟုတ်ပါဘူး VOA သတင်းတော့ Phil Massa Sydney မြို့ကနေသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါလိမ့်မယ်ရှင်
ဩစတြေးလျနိုင်ငံမှာ First Nation People လို့ခေါ်တဲ့ဌာနေတိုင်းရင်းသားတွေကိုတရားဝင်အသိအမှတ်ပြုနိုင်ရေးဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြင်ဆင်ဖို့လေပါအစိုးရတိုက်ကလိုလားနေပါတယ်။ဌာနေတိုင်းရင်းသားတွေရဲ့လူမှုဘဝအပေါ်တရားဝင်ရှိစေမဲ့ဆုံးဖြတ်ချက်တွေချနိုင်ရေးမှာလဲသူတို့နဲ့ဆွေးနွေးတိုင်ပင်ဖို့အစိုးရကပြင်ဆင်နေတာပါ။ဩစတြေးလျနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြည်သူ့ဆန္ဒခံယူပွဲဒါမှမဟုတ်ပြည်သူ့ထောက်ခံမဲ့အများစုရမလာပြင်ဆင်ပြထားနိုင်ပါတယ်။ဌာနေတိုင်းရင်းသားတွေကိုအကူအညီပေးနိုင်အောင်ရည်ရွယ်တဲ့ဒီပြဋ္ဌာန်းချက်တွေကိုနိုင်ငံတကာကထင်ရှားသူတွေထောက်ခံလာအောင်လေပါအစိုးရကပြင်ဆင်ထားပါတယ်လူမှုရေးဒန်းတူညီမျှမှုအတွေ့လှုံ့ဆော်သူအဖြစ်လူသိများထင်ရှားသူအမေရိကန်ဘတ်စကတ်ဘောအကျော်အမော်ရှကေဦးဦးနဲ့လဲစက်တင်ဘာလပထမပတ်မှာမြို့တော်ကမ်ဘရာကိုရောက်ရှိလာပါတယ်လေပါအစိုးရရဲ့ဒီအစီအစဉ်ဗီဒီယိုကြော်ညာမှာပါဝင်ဖို့လဲသူကသဘောတူထားပါတယ်ဆနတ်ခရုပ်ပွဲကျင်းပမယ့်ရက်ကိုတော့မသတ်မှတ်ရသေးပါဘူးAboriginal လူမှုအတိုင်းဝိုင်းကောင်ဆောင် Eddie Senot ကလည်းဩစတြေးလျမှာကနဦးနေထိုင်လာကြတဲ့ဌာနေတိုင်းရင်းသားတွေကိုတရားဝင်အသိအမှတ်ပြုဖို့အချိန်တက်ပြီလို့ပြောပါတယ
် What we're dealing with now is the kind of first principles idea that you know there's the symbolic part of recognition of the rightful place of first
ဌာနေတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ပထမဆုံးအခြေခံသဘောတရားတွေကိုကျွန်တော်တို့ကြားနေရတာပါ First Nations လို့ခေါ်တဲ့ဒီမြေမှာပထမဆုံးခြေချနေထိုင်လာတဲ့ဌာနေတိုင်းရင်းသားတွေကိုအတိအမှတ်ပြုနေရာပေးထားတဲ့အပိုင်ပါဝင်ပါတယ်ဒီအခြေခံသဘောတရားအရဌာနေတိုင်းရင်းသားတွေမှာလည်းသူတို့အကြောင်းအရာတွေအခွင့်အရေးတွေကိုစီရှိကြပါတယ်ကျွန်တော်တို့အပေါ်သက်ရောက်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာကျွန်တော်တို့အတန်ကိုလည်းနားထောင်သင့်တယ်လို့ထင်ပါတယ်
အစိုးရရဲ့အစီအစဉ်ကိုအားလုံးထောက်ခံကြတာတော့မဟုတ်ပါဘူး The Greens Party လွှတ်တော်အမတ်လည်းဖြစ်ဌာနေတိုင်းရင်းသူတို့လည်းဖြစ်တဲ့Lydia Topis အပါဝင်လူမှုကောင်းဆောင်တချို့ကအလဟတငွေကုန်မဲ့ကိစ္စဆိုပြီးအစိုးရရဲ့အစီအစဉ်ကိုမထောက်ခံကြပါဘူး။ဆန္ဒခံယူပွဲအတွက်ကုန်ကြမဲ့ငွေတွေကို Aboriginal အတိုင်းအဝိုင်းအတွက်အသုံးချတင်တယ်လို့အကြံပြုထောက်ပြကြပါတယ်။ဌာနေတိုင်းရင်းသားတွေရဲ့အတန်တွေလွှတ်တော်မှာပါဝင်ခွင့်ပြုံတဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ဘူးလို့လေလာသူတွေကထောက်ပြကြပါတယ်။အထက်အခါ National Party ကောင်းဆောင် David Littleproud ကလည်းအစိုးရအစီအစဉ်မှာအသေးစိတ်အချက်အလက်တွေပတ်ဝန်းကျင်မရှိတဲ့အပေါ်ဆိုရင်နေပါတယ
် We haven't got any detail to vote on and I think all Australians are starting from scratch
ဘလို့ကိစ္စမျိုးကိုလဲပေးကြရမလဲဆိုတဲ့အသေးစိတ်တွေကိုကျွန်တော်တို့မသိရသေးပါဘူး Australia နိုင်ငံသားအားလုံးဒီကိစ္စကိုအစကနေလုံခြုံနေကြတယ်လို့ထင်ပါတယ်ဒီမူဝါဒမှာကောင်းမွန်တဲ့ရည်မှန်းချက်တွေတော့ပတ်ဝန်းပါတယ်လူဒန်းစားကွာဟမှုကျင်းသွားအောင်လုံမဲ့ကိစ္စမှာတော့လက်ဆုပ်လက်ကင်ပြနိုင်တာအနည်းချင်းပဲပါပါတယ်
ဩစတြေးလျနိုင်ငံသားတွေနဲ့ဌာနေတိုင်းရင်းသားတွေကြားလူမှုရေးနဲ့ကျန်းမာရေးကိစ္စတွေမှာကွာဟချက်တွေကကြီးမားနေပါသေးတယ်။ဌာနေတိုင်းရင်းသားတွေဟာအခြားဩစတြေးလျနိုင်ငံသားတွေရဲ့တက်တန်းနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်အသက်10နှစ်လောက်တက်တန်းတူကြတယ်လို့စီရင်နှံပါတာအလုံးလက်မဲ့ဖြစ်တာနဲ့အချင်းကြတဲ့နှုန်းကလည်းပိုများပါတယ်။ ရာဇဝမှုတရားတပောင်တွေနဲ့တရားဥပဒေစိုးမိုးရေးစနစ်တွေမှာလည်းဌာနေတိုင်းရင်းသားတွေအပေါ်စနစ်တကျလူမျိုးရေးခွဲခြားထားတယ်လို့ဌာနေတိုင်းရင်းသားကောင်ဆောင်တွေကပြောပါတယ် Central Australia ရဲဌာနရဲအရာရှိတအူးရဲ့ပြစ်ခတ်မှုကြောင့် Aboriginal ဌာနေတိုင်းရင်းသားဆက်ကျော်တပ်တအူးတိစုံခဲ့ရတဲ့ကိစ္စကိုလည်းစုံစမ်းစစ်ဆေးနေပါတယ် Marshall ရုံးကပြစ်ခတ်တပ်ဖြတ်မှုအတွေ့ရဲအရာရှိမှအပြစ်မရှိကြောင်းသိရှိခဲ့ပေမဲ့လို့လူသူအယောက်ပေါင်နေတဲ့ဌာနေတိုင်းရင်းသားဒေသမှာရဲအရာရှိဘက်ကအင်အားအလွန်အကျွံတုံခဲ့တယ်ဆိုပြီးဒါကိုထပ်ပြီးတော့စုံစမ်းစစ်ဆေးပေးဖို့တက်ကြွလှူရှားသူတွေကတည်မှုတည်ခင်းစုံစမ်းရေးအရာရှိကိုတောင်းဆိုနေကြတာပါ1900ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတော့ဩစတြေးလျနိုင်ငံမှာနှစ်ပေါင်း6000ခွဲလောက်ကြာနေထိုင်လာကြတဲ့ဌာနေတိုင်းရင်းသားတွေအရေးထက်သွင်းဖော်ပြထားတာမျိုးမရှိပါဘူ
းဩစတြေးလျနိုင်ငံရဲ့နိုင်ငံရေးလောကမှာဌာနေတိုင်းရင်းသားတွေရဲ့အသံတွေတရားဝင်ပါဝင်လာနိုင်ရေးပြည်သူဆန္ဒခံယူပွဲတည့်ရကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ပြပေးကြပါမယ်ဟာရီကိန်းမုန်တိုင်းအီရန်ဟာအမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းဒေသမှာလွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခတ်ခဲ့ပါတယ်မုန်တိုင်းကြောင့်လူသေဆုံးမှုနှုန်းများလာပြီးတော့ရေကြီးရေလျှံတဲ့ဒဏ်နဲ့အပျက်စီးတွေလည်းများပါတယ်အခုခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်ဟာမုန်တိုင်းဒဏ်ခံရတဲ့ဒေသတွေကိုတွားရောက်ဖို့ရှိတယ်လို့အင်ဖြူတော်ကပြောကြားပါတယ်သမ္မတဟာတနင်္လာနေ့တုန်းကတော့ပေါ်တိုရီကိုကိုတွားရောက်ခဲ့ပါတယ်ပုတ်တဖူးနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်ပါတယ် VOA သတင်းတောက် RSအရဘစာဒီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှာတင်ပြထားပါတယ်ရှင
်ဟာရီကိန်းမုန်တိုင်းအီယန်ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းကမ်းခြေကိုစတင်တိုက်ခတ်ခဲ့ပြီးဒီမုန်တိုင်းဟာအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုဖြစ်ပါတယ်မုန်တိုင်းတန်ကြောင်လူပေါင်း2,000ခွဲလောက်ကိုဘေးလွတ်ရာရှေ့ပြောင်းနေထိုင်ကြဖို့အမိန့်ထုတ်ထားခဲ့ရတာဟာ EM မုန်တိုင်းဟာတနာရီကိုမိုင်150နှုန်းနီးပါးနဲ့တိုက်ခတ်ခဲ့ပါတယ်ရေကြီးရေလျှံလာကြောင်းလဲဖလော်ရီဒါပြည်နယ်ကလူနေအိမ်နဲ့လုပ်ငန်းဌာန2,000ကျော်နီးပြတ်ကုန်ပါတယ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်ဆန်တစ်ကတချို့နေရာတွေမှာ3မီတာခွဲလောက်အထိရေတက်လာတယ်လို့ဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဖီမာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကနေမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့ပါတယ
် This could be the deadliest hurricane
ဒီမုန်တိုင်းဟာဖလော်ရီဒါတမိုင်းမှာလူအသေးအပြောက်အများဆုံးဟာရီကိန်းမုန်တိုင်းဖြစ်နိုင်ပါတယ်ဘလောက်သေဆုံးကုန်လဲဆိုတာတော့မသိသေးပေမဲ့ကနဦးရတဲ့သတင်းတွေအရလူတော်တော်များများသေဆုံးကြတယ်ဆိုတာကိုသိရပါတယ
်ပြည်ထောင်စုနဲ့ပြည်နယ်တာဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပေမဲ့လည်းမုန်တိုင်းဝင်မလာခင်နာရီပိုင်းအထိမုန်တိုင်းလမ်းကြောင်းခမန်းရခတ်တဲ့ဒီတိုက်ခတ်မှုအတွင်းအသေးအပြောက်စီးရင်နဲ့ပတ်သက်ပြီးတော့ရေတွက်ဖို့အချိန်သိပ်ဆောလွန်နေတယ်လို့ဖီမာပြည်တော်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကပြောရတယ
် This is going to be a long
ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်ယူလို့ရပါလိမ့်မယ်မုန်တိုင်းတန်တင်းတဲ့သူတွေကလည်းအများကြီးပါဒါပေမဲ့ခုလောလောဆယ်တော့ရှောက်ဖွေကယ်ဆယ်ရေးလုပ်နေစေအစ်စ်မှာပဲဖြစ်ပြီးတော့မုန်တိုင်းတိုက်ခတ်တဲ့လမ်းကြောင်းတစ်လျှောက်ကအိမ်တိုင်းမှာဘယ်သူမှကျန်နေရမျိုးမရှိအောင်လို့တော့လိုက်ပြီးတော့ရှောက်ဖွေနေပါတယ်
မုန်တိုင်းအပြီးကယ်ဆယ်ရေးလုပ်ငန်းအလင်းမြန်လှုပ်ဆောင်ခဲ့တဲ့ဒီမိုကရက်အစိုးရကိုဖလော်ရီဒါရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကတော့ချီးကျူးပါတယ
် The federal response from day 1 has been very
ရှင်းလင်းလို့ပါပဲပြောင်စုအဆင့်တောင်းရှိသူတွေဘက်ကချက်ချင်းဆိုသလိုအဆင်ပြေအောင်လို့ဆောင်ရွက်ပေးနေတာကြောင့်ကျေးဇူးတင်ပါတယ်တောင်းရှိဆုံးဖီမာကယ်ဆယ်ရေးဌာနကိုလည်းမုန်တိုင်းတန်ခါတဲ့ပြည်နယ်တွေကလူအပ်တာတွေကိုတင်ပြနေပြီးတော့အခုလောလောဆယ်မှာအပြန်အလှန်ညှိနှိုင်းဆောင်ရွက်နေကြပါတယ်စစ်အင်ဂျင်နီယာတပ်နဲ့ကန်ယူရန်စောက်တပ်တွေကလည်းအားဖြည့်ကူညီကြပါတယ်ဖီမာတခုတည်းတင်မဟုတ်ပါဘူးတခြားအေဂျင်စီတွေနဲ့လည်းအွန်လိုင်းကနေပြီးတော့ဆွေးနွေးညှိနှိုင်းကြပါတယ
်ဟာရီကိန်းမုန်တိုင်းအီယန်ဒန်ကိုအဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြန်လုပ်လို့မရတော့အောင်ကိုပျက်စီးကုန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပိုင်းပေါ်တိုရီကိုမှာဖီယိုနာဟာရီကိန်းတိုက်ခတ်အပြီးမကြခင်မှာပဲဖလော်ရီဒါမှာအခုလိုအီယန်ဟာရီကိန်းတိုက်ခတ်တာပါအမေရိကန်သမ္မတနဲ့သမ္မတဂရိုရိုဟာအဲ့ဒီဒေသတွေကိုခုသတင်းပတ်အတွင်းတွားရောက်ကြည့်ရှုမှာပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရပိုင်းနေအတွင်းမှာဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေအကြောင်းကိုတင်ပြပေးကြပါမယ်။ဗြိတိန်ဘုရင်ချားလ်စ်နဲ့မိဖုရားတို့စကော့တလန်ကိုပထမဆုံးတော်ဝင်ခီးစဉ်ဖြစ်သွားရောက်ခဲ့ပါတယ်။အမေဇုန်တစ်တော်ဒေတာအဝေးပြေးလမ်းမကြီးမြစ်ကူးတရာကျိုးကြလို့ကားတွေရေထဲကျကုန်ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစိပြီးတော့မရေးတနာကျော်ကတင်ဆက်ပေးထားတာရှူစားနာဆင်ပါရှင်။
ဗြိတိသျှပြည်ချားစတန်ဘီဗီယာကမလာတို့စကော့တလန်ဒေသခံတွေနဲ့အောက်တိုဘာလ3ရက်နေ့ကတွေ့ဆုံနှုတ်ဆက်နေကြတာပါဗြိတိနိုင်ငံမှာမဲရော့ဖြစ်သူဘီရင်မကြီးအလစ်ဇဘက်ဆုံးပါသွားပြီးတဲ့နောက်နန်တက်လာတဲ့ဒုတိယမြောက်ချားစ်ဘီရင်ကမိခင်ရဲ့စာပနာပြီးနောက်ပထမဆုံးအကြိမ်တော်ဝင်ခရီးဖြစ်နေစကော့တလန်တွေကိုအောက်တိုဘာလ3ရက်နေ့ကသွားရောက်တာဖြစ်ပါတယ်
It's been my pleasure to give you a haircut free. Oh. I have a barber shop here.
Next time. သူကကြိုနေတဲ့လူတွေနဲ့နှုတ်ဆက်တော့လူအုပ်ထဲကစံသားဆိုင်ပိုင်ရှင်ကစပင်အခမဲ့ညှက်ပေးဖို့ဖိတ်ကြတော့နောက်တစ်ခေါက်လာရင်ညှက်ပါမယ်လို့ချားစ်ပင်ကပြန်ပြောခဲ့တာပါနောက်တော့စကော့တလန်ဝန်ကြီးချုပ်နီကိုလာစတာဂျင်အပါဝင်စကော့တလန်ရဲ့အုပ်ချုပ်ရေးပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ် Five Seasons ကဒန်ဖလန်မျိုးကိုစကော့တလန်ရဲ့အထမမြောက်မျိုးကြီးဖြစ်တဲ့တရားဝင်တင်မြှောက်မှုတွေဘုရင်ကြီးနဲ့မိဖုရားလာရောက်သွားတာဖြစ်ပါတယ်ဗြိတိန်နိုင်ငံကို18ရာစုကအုပ်ချုပ်သွားတဲ့ပထမမြောက်ချားစ်ဘီရင်ကတော့အဲ့ဒန်ဖလန်မြို့မှာမွေးဖွားခဲ့တာပါအိန္ဒိယနိုင်ငံမြောက်ပိုင်းတောင်တန်းဒေသဖြစ်တဲ့ဟီမာချာပရာဒက်စ်ပြည်နယ်ဒရမ်ရှာလာမြို့မှာတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမတရားပွဲကျင်းပနေပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်လာမရဲ့တရားပွဲကထိုင်ဝမ်ကဗုဒ္ဓဘာသာဝင်တွေအတွက်အော်တိုဘာလ3ရက်နေ့တနင်္လာနေ့မှာစတင်ဟောပြောတာဖြစ်ပြီးတော့3ရက်ကြာဗုဒ္ဓတရားတော်တွေကိုသင်ပြပေးမှာပါပထမဆုံးနေ့မှာအိန္ဒိယကဗုဒ္ဓအတွေးခေါ်ပညာရှင်ဓမ္မကာတီရဲ့မှန်ကန်တဲ့သိမြင်မှုသုံးသပ်ချက်အခန်းနှစ်ကိုဟောကြားပေးသွားပါတယ်ဆုကလခန်ဖုန်းတော်ကြီးကြောင့်မှာထိုင်ဝမ်ကဘုန်းကြီးတိလားရှင်နဲ့ထိုင်ဝမ်ကနိုင်ငံသားသားအပေါင်းဝင်ရိုးရိုးလူစုစုပေါင်း400လောက်တက်ရောက်ပါတယ်
။ Very important. It's a blessing to hear what the
ဒလိုင်လာမကိုကိုးကွယ်တဲ့ Cindy Travis ကအမေရိကန်ပြည်အောင်စုကဖြစ်ပြီးတော့ဒလိုင်လာမတရားဝဲမှာအခုလိုနားထောင်ဝင်ရတာသူအမတန်မှကုသိုလ်ထူးလို့ပါလို့ပြောပါတယ်။ဖုန်းတော်ကြီးဒလိုင်လာမဟာတရုတ်အစိုးရအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့အုံကြွမှုဖြစ်တဲ့တိဘက်ဒေသလိုက်ဆာမြို့တော်ကနေအုံကြွမှုပြီး1959ခုနှစ်မှာအိန္ဒိယနိုင်ငံမှာလာရောက်ခိုလုံသတင်းသုံးနေတာဖြစ်ပါရဲ့အခုထိလည်းသူကတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ကြိုးပမ်းနေပါတယ်အရန်တပ်သားတွေစစ်မြေပြင်အတွက်လေ့ကျင့်နေကြတာပါရုရှားမှာအသစ်ခတ်လိုက်တဲ့အရန်တပ်ဖွဲ့တွေကိုစစ်တပ်နှန်းတွေပေးနေပြီလို့စက်တင်ဘာလကမှရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်ယူကရိန်းနိုင်ငံထိုးစစ်မှာတွားရောက်တိုက်ခိုက်ဖို့အရန်တပ်သားထောင်ပေါင်းချီခေါ်ယူမယ်လို့ရုရှားသမ္မတပူတင်စက်တင်ဘာလ27ရက်နေ့ကပြောလိုက်ပြီးတဲ့နောက်စစ်မတိုက်ခြင်းလို့နိုင်ငံပြင်ပကိုထွက်ခွာနေသူတွေအများအပြားရှိသလိုကျန်တဲ့စစ်ထဲရောက်လာတဲ့သူတွေကတော့ရပိုင်းအတွင်းမှာပဲစစ်မြေပြင်အတွက်ပြင်ဆင်လေ့ကျင့်နေကြရပါတယ်။ရုရှားနိုင်ငံ Rostov ဒေသလေ့ကျင့်ရေးမြေပြင်မှာတပ်သားအစ်တွေကိုသူတို့အတွက်ပေးထားတဲ့လက်နက်တွေနဲ့အတူစစ်မြေပြင်မှာလှုပ်ရှားနေပြစ်ခတ်နေတွေတင်ပေးနေပါတယ်။လန်ဒန်ကပြည်ခန့်နေစစ်လက်နက်နဲ့အထူးပြုလက်နက်များဂိုင်းတွေထိမ့်သိမ်းကြီးတွေအားလုံးကိုတင်ယူကြရပါတယ်စစ်တပ်နဲ့မှာပြည်ခန့်မှုဆွေးရင်မြင့်တက်ဖို့အပြင်စစ်မြေပြည်မှာယုံကြည်မှုနဲ့ဆွမ်းဆောင်နိုင်မှုပါလေ့ကျင့်တင်ကြားပေးနေတယ်လို့ဆိုပါတယ်ယူကရိန်းနဲ့ကျူးကျော်စစ်ထိုးတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့အရန်တပ်သားတွေခေါ်ယူပြီးတော့ယူကရိန်းမှာတိုက်ခိုက်ဖို့အမိန့်ပေးခဲ့တာပါဘရာဇီးလ်နိုင်ငံမြောက်ပိုင်းအမေဇုန်သစ်တောဒေသမှာမြေကုတ္တရာတစ်စင်းစက်တင်ဘာလ28ကကြိုးကြလို့ကားတွေရေထဲပြုတ်ကျပြီးတော့တေဆုံးဒဏ်ရာရမှုတွေရှိခဲ့တာပါအမေဇုန်တက်စ်ပြည်နယ်မြို့တော်မနောက်စ်မြို့နယ်မိုင်60လောက်အကွာကာရီယိုမြို့ကအဝေးပြေးလမ်းမှာ319မှာဖြစ်တာပါဒီထိခိုက်မှုကြောင့်လူ4ဦးသေဆုံးပြီးတော့လူ15ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်ကားတွေတံတားပေါ်ကဖြတ်နေချိန်တံတားကျိုးကျတာဖြစ်ပြီးတော့လူ14ဦးလည်းဒဏ်ရာရသွားပါတယ်တရားမကြိုးခင်ရဲကတရားမှာအကြောင်းပေါ်နေလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်နေတယ်လို့မျက်မြင်တွေကပြောပါတယ်။အဲ့ဒီခရဲကကားတွေတစည်းပြီးမှတစည်းရက်ကြည့်သွားစနစ်နဲ့မောင်းနေခဲ့ရတာပါ။အခုတော့မြစ်ဖြတ်ကူဖို့လှေလေးတွေအသုံးပြုနေကြပြီးတော့အဲ့ဒီနေရာဒေသကိုတက်နိုင်ရှောင်သွားကြဖို့တတိပေးထားပါတယ်။မျိုးပီစာရောအသွင်ပြင်ရောထတ်တူကြတဲ့မြင်းကလေးကိုသူ့မျိုးသူမြင်းကောင်နဲ့အတူဆန်ဒီယေဂိုတရိတ်ဆန်ရုံမှာတွေ့ရတာပါမျိုးရုံးပြောက်ွယ်နေတဲ့မြင်းရိုင်းမျိုးတစ်မျိုးကိုလွန်ခဲ့တဲ့42နှစ်ကခဲထားတဲ့မျိုးပီစာကနေပြီးတော့ပုံတူမျိုးပွားနည်းပညာနဲ့2020ခုနှစ်မှာမွေးထုတ်လိုက်တာပါ
ရှာဝါစကီမြေရိုင်းမျိုးစားဖြစ်ပြီးတော့သူ့ကိုခတ်လို့နာမည်ပေးထားပါတယ်။သူ့မျိုးတို့မြေရိုင်းတွေရဲ့အပြုအမူတွေကိုတင်ယူဖို့အတွက်သူနဲ့မျိုးရိုးတူတဲ့မြင်းမလေးဟာလီနဲ့အတူတူထားပေးထားပါတယ်။သူ၃လနှစ်သားလောက်ရောက်ပြီးတော့အရွယ်ရောက်ရင်တော့မျိုးဗီဇာကွဲပြားမှုရှိတဲ့နောက်ထပ်မျိုးဆက်တွေသူ့မွေးထုတ်ပေးနိုင်ဖို့ပညာရှင်တွေကမျှော်လင့်ထားပါတယ်။တရုတ်နဲ့မွန်ဂိုလီးယားဒေသတို့မှာကျက်စားကျင်လည်တဲ့ရှာဝါစကီမြေရိုင်းမျိုးကတဘာဝမှာကွယ်ပြောက်သွားပြီးတဲ့နောက်မှာကမ္ဘာနဲ့တရိတ်ဆန်ရုံတွေမှာသူတို့ကိုမျိုးဆက်မပြတ်သွားအောင်လို့ထိန်းသိမ်းမွေးမြူထားတာဖြစ်ပါတယ်။နောက်ပြီးတော့သူတို့ရဲ့မွေးထာနေမှာပြန်ပြီးတော့ရှင်သန်မှုရှိဖို့သူတို့မွေးရဲ့တောတောင်နေစီကိုပြန်ပို့ပေးထားပါတယ်။ Aviation Bay Community ရဲ့ Yes Sir တောင်ဒီလီရင်လေးကိုတော့ Alice လို့နာမည်ပေးထားပြီးတော့စက်တင်ဘာလ28ရက်နေ့မနေ့9:10မိနစ်မှာစတင်ပြီးတော့ပြန်တမ်းပါတယ်။ဒီလီရင်လေးကလေထဲမှာ10မိနစ်ကြာပြန်တန်းပြီးတော့အမြင့်ပေ3500အမြင့်နှုံး1နာရီ182မိုင်ရအောင်လို့ပြန်တန်းခဲ့ပါတယ်။ဒီလီရင်ကပထမဦးဆုံးလျှက်စစ်ဆွဲရင်3လေးမြန်ဖြစ်ပြီးတော့ဝါရှင်တန်ပြည်နယ် Grand County နိုင်ငံတကာလေဆိပ်ကနေထွက်ခွာပြီးတော့ဆန်းသက်ပြန်တန်းခဲ့ပါတယ်။လျှက်စစ်ဆွဲရင်3ဖြူပြန်တန်းတာဖြစ်လို့ဒီလီရင်ကကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိ။အင်ဂျင်ဆက်တန်မရှိအတန်တိတ်ပြီးတော့တနာရီပြန်တန်းစီကလည်းကျောက်ကျွင်းလောင်စာတုံးလေရင်စရိတ်တွေထဲအများကြီးရော့တယ်လို့ဆိုပါတယ်။ဒီလေရင်ကိုမပြန်တန်းခင်မှာတော့နေပြည်တော်မှာအဖြစ်သွားရမှာဖြစ်ပြီးတော့တနအီခီးအတွက်မိနစ်30အားသွင်းရပါတယ်။အခုဒီလေရင်ကိုဝယ်ယူဖို့အတွက် DHL ပစ္စည်းပို့ကုမ္ပဏီနဲ့တခြားကုမ္ပဏီတချို့စီကအမှားစာတွေရထားပြပါပြီရှင
်။ social media တွေပေါ်မှာလူကြည့်များတဲ့တမနစ်အစာသတင်းတိုးလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြင်ကွင်းကျဲမှတ်စုအစီအစဉ်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရဲ့နောက်ပိုင်းနောက်ဆက်တွဲပြည်ပခါတွေအတွင်မှာတေဆုံးခဲ့ကြရတဲ့အရက်သားပြည်သူက8000ကျော်ရှိပြီးတော့တေဆုံးမှုအများစုကစကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာဖြစ်ခဲ့တဲ့အကြောင်းအစိုးရခန်းစာတွေမှာဖော်ပြပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
အာနာသိမ့်မှုအလောင်းအခုနှစ်စက်တင်ဘာ20ရက်အထိနောက်ဆက်တွဲပဋိပက္ခတွေနဲ့တိုက်ပွဲဖြစ်စဉ်တွေကြောင့်တင်ဆောင်ခဲ့ရတဲ့အရသာ8000ကျော်ထက်မနည်းရှိလာပါတယ်။ ABB ရဲ့မှတ်တမ်းတွေအရစစ်ကောင်စီရဲ့ပြစ်ကတ်ဖမ်းဆီးမှုတွေအတွင်းတင်ဆောင်ခဲ့ရတဲ့အရသာ2200ကျော်ရှိခဲ့ပါတယ်။တိုက်ပွဲနဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေကြောင့်အရသာ1300ကျော်တင်ဆောင်ခဲ့ရပါတယ်။ဒါအပြင်ဒလန်လို့ဆွဆွဲပြီးတပ်ဖြတ်ခံခဲ့ရတဲ့အရသာ3500ကျော်ရှိတယ်လို့စစ်ကောင်စီကဆိုပါတယ်။အနာသိမ်းမှုအလွန်အရက်သားတည်ဆုံမှုအများဆုံးကစကိုင်းတိုင်းအတွင်းမှာဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာအရက်သား1500ကျော်တည်ဆုံခဲ့ပြီးအများဆုံးမှာပဲ။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပါတယ်။အရေးတွာအဖြစ်မကွေးတိုင်းမှာအရက်သား380ကျော်တည်ဆုံခဲ့ရပါတယစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရပြီးနောက်တေဆုံးခဲ့ရတဲ့အရသာ900တဦးထပ်မင်းရှိခဲ့ပါတယ်။ဖမ်းဆီးထားချိန်အတွင်းပြစ်ခတ်ခံရတာ၊ညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်အရသာတွေတေဆုံးခဲ့ရတာပါ။အဲ့ဒီထဲမှာအမျိုးသား629ဦး၊အမျိုးသမီး38ဦးပါဝင်ပါတယ်။ကြားမှအတိအကျမသိရသူ33ဦးရှိပြီး LGBTQ တဦးလည်းပါဝင်ပါတယ်။ခုနှစ်စတင်ဘာလအတွင်းစကိုင်းတိုင်းဒီပရင်မြို့နယ်လက်ရကုံကြီးရွာဖြစ်စဉ်ကတော့အရသာတည်ဆုံမှုတွေထဲမှာအဆိုးဝါးဆုံးဖြစ်စဉ်တစ်ခုပါပဲစတင်ဘာ16ရက်နေ့ကလက်ရကုံကြီးရွာကိုစစ်ကောင်စီတပ်တွေလေကြောင်းတိုက်ခတ်မှုလုပ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်အပြီးမှာတော့အရသာ73ဦးထက်မနည်းတည်ဆုံခဲ့ရပါတယ်အသက်18နှစ်အောက်ကလေးငယ်တည်ဆုံမှုကအများဆုံးဖြစ်ခဲ့ပြီး9ဦးထက်မနည်းရှိခဲ့ပါတယ်
မြင်ကွင်းကျဲမတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ပိုလန်ကပန်းခင်းကော်ဇော့ရှီအကြောင်းကိုတင်ပြပေးထားပါတယ်။ပိုလန်နိုင်ငံအလဲပိုင်းကမြို့လေးခုမှာတော့ကက်သလစ်ဘာသာဝင်တွေရဲ့ကော့ပတ်စ်ခရစ်စတီလို့ခေါ်တဲ့ကိုရော်မြက်ပွဲတော်အချိန်ရောက်တဲ့အခါတိုင်းမှာမြို့ထဲကလမ်းတွေကပန်းခင်းထားတဲ့ကော်ဇော့တွေအသွင်ပြောင်းသွားပါတယ်။ရောင်စုံပန်းလေးတွေတိရွက်တွေနဲ့အသွင်မျိုးစုံနဲ့ပန်းခင်းကော်ဇော့ရှည်ကြီးဖြစ်အောင်လို့မြို့ကန်တွေကပုံဖော်ထားကြတာဖြစ်ပါတယ်။နှစ်ပေါင်းရာနဲ့ချီကတည်းကရှိလာခဲ့တဲ့ပန်းကော်ဇော့ခင်းတဲ့အစဉ်လာကိုတော့မဆုမြတ်မော်နဲ့အတူကဘာတလွားခီးစွာအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင်။
ပိုလန်နိုင်ငံအလဲပိုင်းမှာရှိတဲ့ Speaky Mirrors မြို့လေးမှာဂျွန်လရောက်တိုင်းကျင်းပတဲ့ Corpus Christi ခရစ်တော်ဘုရားရှင်ရဲ့သားတော်အသွေးတော်ပွဲတော်ကိုရော်မြတ်ပွဲတော်အတွက်အခုလိုမျိုးပန်းခင်းကော်ဇော့ကြီးကိုဖန်တီးလာကြတာအနှစ်200ရှိပါပြီ။ကိုရော်မြတ်ပွဲတော်စီတန်းလှည့်လည်မဲ့လမ်းတစ်လျှောက်မှာရှိကြတဲ့အိမ်တွေကသူတို့အိမ်ရှိတွေမှာပန်းရောင်စုံတွေနဲ့ပန်းကော်ဇော့တွေခင်းကြတာပါ။ပိုလန်နိုင်ငံမှာ Corpus Christi ပွဲတော်ကို14ရာစုမှာစတင်ကျင်းပခဲ့ခြင်းတွေကစီတန်းလှည့်လည်လမ်းလျှောက်သွားတဲ့လမ်းတစ်လျှောက်ကိုပန်းခင်းလမ်းလို့လုပ်ခဲ့ကြတာဖြစ်ပါတယ်။ကက်သလစ်ဘုန်းတော်ကြီးတွေသွားရလမ်းရှိမှာပန်းချဲရာမျိုးအများစုလုပ်ပေမဲ့ဒီမျိုးလေးမှာတော့အလှဆင်ထားတဲ့ပန်းကော်ဇော့ရှည်ကြီးကိုခင်းပေးထားကြပါတယ
်။Каждый башня на другости своей посаси уклада тендева
လူတိုင်းကကိုယ်ချံရှိမှရှိတဲ့လမ်းအကွာအဝေးတစ်လျှောက်ပန်းကော်ဇော့ကြီးတွေခင်းပေးကြပါတယ်။အခုလည်းမြင်တဲ့အတိုင်းတနေရာနဲ့တနေရာမတူပါဘူး။တချို့က10မီတာလောက်တချို့ကမီတာ150လောက်သူတို့ချံတွေရှိမှပန်းကော်ဇော့တွေခင်းပေးထားကြပါတယ်
။ကိုယ်ချံရှိလမ်းအကွာအဝေးအတိုင်းအင်ရှင်တိုင်းကပန်းရောင်စုံတုံးပြီးတော့ဒီဇိုင်းမျိုးစုံပုံဖော်ကြတာဖြစ်ပါတယ်
။Serduszka, krzyże, figury geometryczne, kwiaty.
အသေးပုံတွေ၊ချက်ခြေခတ်တွေ၊ geometry ပုံစုံနဲ့ပန်းပုံတွေအားလုံးပုံဖော်နိုင်ပါတယ်။တချို့ဆိုဖျားချောင်းပုံတွေတောင်ပုံဖော်ထားကြပါတယ
်လှပတဲ့ပန်းကော်ဇော့ကြီးလိုပုံပေါ်လာဖို့အတွက်လမ်းပေါ်မှာဒီဇိုင်းပုံတွေကိုအရင်အသေးချာဆွဲပြီးဘယ်နေရာမှာဘယ်ပန်းအကြောင်ကိုသုံးမယ်ဆိုတာစနစ်တကျပြင်ဆင်ကြတာပါနှစ်စဉ်ကျင်းပတဲ့ပွဲတော်အတွက်ပန်းကော်ဇော့ကြီးဖြစ်အောင်ပုံဖော်ဖို့စဉ်းစားရတာကလည်းလွယ်တော့လွယ်ပုံမရပါဘူး
Kiedyś też to robiono inaczej, bo nie było wzorów, tylko babcia opowiadała, że...
တခါတော့ကတော့ဘလို့ပုံစံလုပ်ရမလဲဆိုတာစဉ်းစားမရဖြစ်ဘူးပါတယ်။ပန်းတွေကသာအားလုံးရောစပ်ပြီးလမ်းမော်ကျဲချလိုက်လို့ကျမအဖွားကတော့အမြဲပြောလို့ရှိပါတယ်
။ဟိုးရင်တုန်းကတော့ပန်းတွေကိုအခုလိုအစဉ်ဒီဇိုင်းတွေပုံဖော်တာမျိုးမဟုတ်ပဲပန်းရောင်စုံကိုရောမွေပြီးတော့ပန်းခင်းလမ်းလို့လုပ်ခဲ့ကြတာပါ။အခုတော့ပန်းတွေကိုအကြောင်းအလိုက်စနစ်တကျပုံဖော်ဒီဇိုင်းဆင်ထားတာကိုတွေ့မြင်ရမှာဖြစ်ပါတယ်။ပါသားရည်နဲ့ဆိုင်တဲ့ပုံတွေပါသလိုခစ်ကိုထင်ဟပ်နေတဲ့ဒီဇိုင်းပုံတွေကိုမြင်ရမှာဖြစ်ပါတယ်။အခု2022ခုနှစ်ပွဲတော်မှာတော့ရုရှားကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနဲ့ပိုလန်နိုင်ငံတသားတည်းရှိပါတယ်ဆိုတာပြသတဲ့အနေနဲ့ယူကရိန်းအလံပုံစံပန်းတွေနဲ့ပုံဖော်ထားတာကိုလည်းတွေ့ရပါတယ်။အခုလိုအစဉ်ဒီဇိုင်းပုံစံအစုံပန်းကော်ဇော့ကြီးဖြစ်လာဖို့လမ်းပေါ်မှာအရင်ပုံစံဒီဇိုင်းတွေကိုမြေဖြူတွေနဲ့ပုံဖော်ဆွဲကြပါတယ်။အဲ့ဒီပေါ်မှာမြေကြီးတွေသဲတွေနဲ့အရင်ခင်းပြီးတော့အပေါ်ကနေပန်းတွေကိုလိုချင်တဲ့အကြောင်းနဲ့လိုသလိုပုံဖော်ကြရတာဖြစ်ပါတယ်။ပွဲတော်စီတန်းလှည့်လည်တဲ့မြို့ရဲကလမ်းတစ်လျှောက်လုံးပန်းကော်ဇော့ကြီးခင်းထားသလိုဖြစ်နေအောင်လို့အိမ်တိုင်းကမိသားစုဝင်ကြီးငယ်မယွေပါဝင်ဖန်တီးကြပါတယ်။ဒီလမ်းတွေပေါ်မှာမနေတဲ့မြို့ကန်တွေကလည်းသူတို့တက်နိုင်သမျှပါဝင်ကူညီကြပါတယ
်။ဒီရှိမှနေတဲ့မိသားစုမှာကလေးလေးတယောက်ရှိပါတယ်။သူတို့မိသားစု၃ယောက်ထဲဆိုရင်ပန်းကော်ဇော့ကြီးခင်းဖို့၃ယောက်လောက်ချင်းကြမှာပါ။ကျွန်တော်ကတော့ဒီကနေ10ကီလိုမီတာလောက်အဝေးမှာနေပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့10နှစ်15နှစ်လောက်ခေတ်ကဒီကုနှစ်တိုင်းလာပြီးတော့သူတို့ကိုဝိုင်းကူပေးပါတယ်
။ဂျွန်လရဲမှာကျင်းပလေးရှိတဲ့ Corpus Christi ပွဲတော်နေ့ရောက်တဲ့အခါမှာတော့ပန်းခင်းကော်ဇော့ကြီးကိုကြည့်ရဖို့အတွက်တခြားကဧည့်သည်တွေထောင်ထဲချီ Speaky Mirrors မျိုးလေးစီကိုရောက်လာကြပါတယ်။နှင်းစီပန်းစပယ်ပန်းစားတဲ့မွေးရနဲ့တင်းတဲ့ပန်းပေါင်းစုံနဲ့အလှပုံဖော်ထားတဲ့ပန်းကော်ဇော့ကြီးကိုမြင်ရတဲ့ဧည့်သည်တိုင်းစိတ်ရှည်လက်ရှည်အချင်းယူဖန်တီးထားကြတဲ့မြို့ကန်တွေကိုမချီကျူးပဲမနေနိုင်ကြပါဘူ
း
။ဒီစင်လာလူလာကြတာအနှစ်200ရှိပါပြီ။အနှစ်200အတွင်းမုံတိုင်းဝင်တဲ့တစ်နှစ်မှာပဲအလှခင်းထားတွေအားလုံးရည်မျောသွားလို့ပွဲတော်ကပန်းကော်ဇော့မပါပဲလုခဲ့ရတယ်လို့ယောဂလူကြီးတွေကပြောပြကြပါတယ်။
အခုလိုနှစ်ပေါင်း200ရဲကလှုပ်လာခဲ့ကြတဲ့ဘာသာရေးပွဲတော်အစဉ်အလှကထူးခြားလှတဲ့အတွက်ပန်းကော်ဇော့ခင်းတဲ့အစဉ်အလှကိုထိန်းသိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO က2022ခုနှစ်မှာသတ်မှတ်ခဲ့ပါတယ်။ အခုလိုတတ်မှတ်ခံရတဲ့အတွက်မြို့ကန်တွေဂုံယူမဆုံးဖြစ်ကြတယ်လို့ပို့ပြီးတော့လှပတဲ့ပန်းကော်စောကြီးဖြစ်အောင်လဲစ조사ကြတယ်လို့မြို့ကန်ဖျားကြောင်းရဲ့ခရီးယံဖုန်ကြီးကပြောပြပါတယ
်။ Oczywiście, że odkąd zostaliśmy wpisani na światową listę dziedzictwa
Tintinyamy yinjimu amwe tkhu a phit UNESCO ga tamat lai bi ga de ga lu de ye sei win za mu a thau mu po ji ma la ga ba de. Tawun po ji la da ma mi me de ta ga ni ga le po pi a le ne tha pa win ja ba de.
ပိုလန်နိုင်ငံအလဲပိုင်းကစပီကီမီရက်စ်မြို့လေးမှာနှစ်ဆင်ကျင်းပတဲ့ Corpus Christi ကိုရော်မြတ်ပွဲတော်နေ့မှာဝတ်ပြုဆုတောင်းပွဲကိုညနေ 9:00 အထိမှစတင်ပြီးတာနဲ့ကက်သလစ်ဖုန်းတော်ကြီးတွေဦးဆောင်ပြီးတော့ပန်းကော်စောခင်းထားရလမ်းပေါ်ကနေမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်။ပွဲတော်ပြီးသွားချိန်ဆိုရင်တော့လှသတဲ့လှအောင်ပန်းကော်စောကြီးခင်းခဲ့သူတွေကလမ်းပေါ်မှာအမိုက်တွေဖြစ်သွားတဲ့ပန်းတွေကိုတပြက်စီးတွေနဲ့ပြန်လဲရှင်းလင်းကြရင်းနဲ့နောက်နှစ်မှာဘလို့ပန်းမျိုးတွေနဲ့ပန်းကော်စွားကြီးကိုပုံဖော်မလဲလို့စပြီးတော့စဉ်းစားကြတယ်လို့ပြောပါတယ်ရှင်ကျွန်မဆွမ်းမြတ်ပါပ
ါကိုရောမြက်ပွဲတော်အချိန်ရောက်တဲ့အခါတိုင်းမျိုးတွေကလမ်းတွေကပန်းခင်းကော်စောတွေအသွင်ပြောင်းသွားတဲ့ပိုလန်ကပန်းခင်းကော်စောရှိအကြောင်းမဆုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဘုမနေ့ခင်မှာလည်းတစ်လှည့်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစောဝင်းလိုက်တစ်လှည့်ပြောပြပေးပါရှင
်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုတော့ကိုကပီးတဖနွမ်ပင်ပို့စ်သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရေးရာကိုစားမပြုတဲ့သူကိုပဲအစည်းအဝေးတက်ရောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချုံစွန်နူရီကတဖနွမ်ပင်ပို့စ်သတင်းစာကိုပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တရားရင်ဆိုင်နေရဆဲအမှုတွေတဲကနောက်ထပ်အာကရိမှုနမှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပြစ်သားအမိန့်ချသွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ကပြောပါတယ်ဒေါက်တာဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဥမာဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ခင်ချီဖောင်ဒေးရှင်းအတွက်လက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကအခုလိုဆက်ဆိုထားတာပါဒေါ်လာ5သိန်းခွဲကိုဒေါက်တာဆန်းစုကြည်က2ကြိမ်ခွဲလက်ခံရယူခဲ့တဲ့အတွက်အမှုနှစ်မှုနဲ့ဆက်ဆိုထားတာလို့သိရှိရပါတယ်ခင်ဗျာရောညာဒုက္ခသည်တွေတင်ဆောင်လာတဲ့လေတစည်းဟာဥရုယာတိဆိုးရတာကြောင့်ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းအပြင်မှာအင်္ဂါနေ့ကတိမ်မောက်ခဲ့ပြီးအနည်းဆုံးလူ12ဦးတည်းမနည်းပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်အဲ့ဒီငါးဖမ်းလေဟာမနေ့အစောပိုင်းကထွက်ခွာပြီးမလေးရှားနိုင်ငံကိုဥတီနေတာဖြစ်ပါတယ်ဘင်္ဂလားပင်လယ်အော်ဒဲလေတိမ်မောက်ခဲ့တဲ့နောက်ကယ်ဆယ်ရေးတင်ပေါ်နှစ်ဆင့်နဲ့အသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နေတယ်လို့ဆိုပါတယ်ခင်ဗျအိန္ဒိယနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာပြန်ပေးဆွဲအာရမခိုင်ခံရမှုတွေနဲ့ဆက်နွယ်ပြီးအလောက်ကန်ရှာပေးတဲ့ပွဲစားနှစ်ယောက်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းရာဇဝတ်မှုတပ်ဖြတ်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့ကြောင်းဒီကနေ့ထုတ် The Hindustan Times သတင်းစာမှာရေးသားထားပါတယ်အဖမ်းခံသူ2ဦးဟာပြီးခဲ့တဲ့သတင်းပတ်ကဒွန်ဂရီမြို့ကန်2ဦးကိုမြန်မာနိုင်ငံကိုခေါ်သွားပြီးထိုင်းနိုင်ငံကိုပို့တဲ့အလောက်ပွဲစားတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာမြောက်ကိုရီးယားကအမျိုးအစားမသိသေးတဲ့ပက်ထိန်တုံးကြီးတစ်စင်းကိုဂျပန်နိုင်ငံဘော်ကိုကျော်ပြီးပြစ်လွတ်လိုက်တဲ့အတွက်မြောက်ပိုင်းကဟိုကိုက်ဒိုနဲ့အိုယိုမိုရီခရိုင်နယ်မှာလူတွေကိုအင်္ဂါနေ့မနက်ကဘေးလွယာကိုရှောင်တင်းခံခဲ့ရပါတယ်ဒီလိုပြစ်ခတ်တာဟာရက်ဆက်ရန်ကားတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောပါတယ်ခင်ဗျာ
အောက်တိုဘာလ4ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းကြေညာကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nassim Loop နဲ့ PJ Eliab တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA American အတန်ရဲ့မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ကြည်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြကြပါသည်ရှင
This program has come to you from the Voice of America, Washington.